ဆရာနာတင်ပြီးတဲ့နောက်ထောင်ဒဏ်အသေးသေးချမှတ်ခံထားရတဲ့နိုင်ငံရေးအကျဉ်းသားအများစုဟာတပ်ဆိုင်ရာမိသားစုတွေနဲ့အခုချိန်ထိလူချင်းတွဲခွင့်မရကြသေးပါဘူး။နိုင်ငံတော်မှာကိုဗစ်စီကံဖြေလျှော့နေပေမဲ့လည်းအကျဉ်းဦးစီးဘက်မှာတော့ဖြေလျှော့ဖို့အစီအစဉ်မရှိဘူးဆိုတာကြောင့်ဒီထောင်ချနိုင်ငံရေးအကျဉ်းသားတွေမိသားစုတွေနဲ့တွေ့ဆုံခွင့်ကအလံဝေးနေသေးပါ။ဒီအကြောင်းရန်ကုန်ကပေးပို ပုံမှန်မျိုးမျိုးနဲ့ပြစ်ဒဏ်တွေချမှတ်ခံထားရပေမဲ့ဖမ်းဆီးခံအချိန်ကနေအခုပြစ်ဒဏ်ချမှတ်ခံပြီးချိန်အထိကိုမိသားစုတွေနဲ့လူတွေတွေ့ဆုံခွင့်တွေမရကြပါဘူး။ကိုဗစ်ကပ်ပြီးစီးပင်းနဲ့အညီအကျဉ်းသားတွေလူတွေတွေ့ဆုံခွင့်တွေကိုကန့်သတ်ပိတ်ပင်ထားတယ်လို့သိရပေမဲ့တနင်္ဂနွေအတိုင်းတာမှာတော့ကျောင်းတွေကိုပြန်ဖွင့်လုပ်ငန်းခွင့်တွေပြန်ဖွင့်နိုင်ငံတကာခီးတော်လာခွင့်တွေပြန်ဖွင့်ပြီးတော့ကိုဗစ်ကပ်ပြီးစီးပင်းတင်းကျပ်မှုတွေကိုပြန်လျှော့ပေးနေပါတယ်။အမည်မဖော်လိုတဲ့အကျဉ်းစီးဌာနဒုတိယညွှန်ကြားမှုချုပ်အစိုးရသူတူကတော့အကျဉ်းစီးဌာနအနေနဲ့ကပ်ပြီးစီးပင်းဖြည့်လျှော့ပြီးတော့လူတွေတွေ့ဆုံခွင့်တွေပြန်ပေးဖို့အစီအစဉ်မရှိသေးဘူးလို့ VOA ကိုပြောပါတယ
်။အဲလုံးလုံးစေကြတော့ကျွန်တော်တို့ကနေပြီးတော့ဆောင်ရွက်ပေးခြင်းနဲ့စိတ်လည်းရှိပါတယ်။လုံးလုံးစေကျန်းမာရေးနဲ့အခြေအနေတွေရတော့ကျွန်တော်တို့ကလုပ်ပြီးလို့မရသေးပါဘူး။အခုလက်ရှိကျန်းမာရေးကအခုကျွန်တော်တို့ကကိုဖြစ်ကိုကျွန်တော်တို့ကပြောတာကကြောက်သွားပြီးငြိမ်သွားပြီးစက်တက်သွားပြီးဆိုပြီးတော့အခုနောက်ထပ်တူရဲ့မျိုးရဲတွေကဟိုကကပေါ်လာလဲဒီကကပေါ်လာလဲဖြစ်တဲ့အချိန်မှာအရက်သေးကသက်သနာမရှိဘူးမယ်ကျွန်တော်တို့နေရာကျတော့ပြင်းရတဲ့ပုံကြီးဒီလိုဆိုင်ပြရပါလေအဲ့ဒါကိုဆိုရတာပ
ါပြည်ထောင်ချပြီးသားအများစုကိုထောင်စာပါဆယ်ပို့ခွင့်ပေးခဲ့ပေမဲ့မိသားစုတွေနဲ့တွေ့ဆုံခွင့်ကတော့ကန့်သတ်ပိတ်ပင်ထားသေးပါအခုလိုမျိုးလူတွေတွေ့ဆုံခွင့်မပေးတဲ့အချိန်မှာပဲအချင်းတော်အတွင်းနိုင်ငံရေးကျင်းသားတွေကိုတိုက်ပိတ်တာရိုက်နှက်တာစတဲ့သတင်းအမျိုးမျိုးကြောင့်မိသားစုဝင်တွေအဖို့စိုးရိမ်မှုတွေတိုးလာနေပါတယ်88မျိုးဆက်ကျောင်းသားခေါင်းဆောင်တူဦးလည်းဖြစ်စစ်ကောင်စီဘက်ကနေပြီးတော့တည်တံချမှတ်ထားတဲ့ကိုကျော်မင်းယူခေါ်ကိုချင်းမီဆိုလို့ရှိရင်ဖမ်းဆီးချိန်ကစပြီးတော့ဒီကနေ့ထိမိသားစုဘက်ကပစ္စည်းနဲ့စေဝါပို့ခွင့်မရသလိုအခုချိန်ထိကိုဗမာထင်းသိမ်းထားလဲဆိုတာကိုတော့မသိရဘူးလို့မိသားစုဝင်တွေဘက်ကပြောပါတယ်ကိုချင်းမီရဲ့ဇနီးတယ်လည်းဖြစ်နိုင်ငံရေးကျင်းသားဟောင်းနဲ့ဒီမိုကရေစီရေလှှရှားမှုခေါင်းဆောင်တူဦးလည်းဖြစ်တဲ့မန္တလေးသိန်းကတော့ထောင်ရင်းဖိနှိပ်မှုတွေကိုဖုံးကွယ်ခြင်းလို့အခုလိုကန့်သတ်ပိတ်ပင်နေတာလို့ပြောပါတယ်
ညမှာပဲရောက်ကြောင်လူတယောက်မှာသူ့အခွင့်အရေးနဲ့သူရှိပါတယ်သူ့တန်ဖိုးနဲ့သူရှိပါတယ်အော်ဒီထောင်ထဲမှာရောက်နေတဲ့သူတွေအားလုံးကလည်းသူတို့ရဲ့ရပိုင်ခွင့်အခွင့်အရေးဆိုတာရှိပါတယ်အကျဉ်းသားအခွင့်အရေးလည်းရှိပါတယ်ဒါမဲ့ဒီဟာတွေအားလုံးကိုစစ်ကောင်စီကတခုမှလွတ်ဆောင်ပေးခြင်းမရှိဘဲနဲ့အခုဆိုလို့ရှိရင်ကျမတို့ထောင်ထဲမှာရှိတဲ့လူတွေကျမတို့ရဲဘော်ကမန်မာတွေနဲ့ပတ်သက်ပြီးတော့ကျမတို့ကြားသိရတဲ့အရာတွေကအရန်ကိုသူတို့ခက်ခဲကြရဲအထောက်အပံ့ပိုင်းတွေဆက်ဆံမှုတွေကလည်းတင်းတင်းတနဲ့ဆက်ဆံမှုတွေရှိနေရတယ်လို့လည်းကျွန်တော်ကြားသိရတယ်။မိသားစုနဲ့လည်းတွေ့ခွင့်မရဘူး။ဩဘယ်သူနဲ့မှတွေ့ခွင့်မရတဲ့အချိန်မှာသူမသိသူတို့ရဲ့ကျွလွန်နေရဲ့လုဆောင်မှုတွေကိုခက်ခါတလဲလဲပေါ့နော်။ဩလုဆောင်နေတာတွေကိုလည်းကျွန်တော်ကြားရတယ်။အဲ့အတွက်လည်းကျွန်မအနေနဲ့အများကြီးစိတ်ကူမိပါတယ်ရှင်ဟုတ်ကဲ့
။ပြည်ထောင်ချက်ခံရတဲ့ဒရင်တောက်တူရဲ့ဖခင်ကလည်းကိုဗစ်ကူးစက်မှုတွေကြာဆင်းလာတာမို့လို့တားဖြစ်သူနဲ့တွေ့ခွင့်ရဖို့သူ့အနေနဲ့မျှော်လင့်နေပါတယ်။
ခု94ရဲ့နေဆိုရင်3လပြည့်ပြီပေါ့အရင်မဲနေတာမှာအရင်မဲအပြင်လူနဲ့တော့လုံးဝတွေ့ခွင့်မရှိဘူးသူကတော့ကိုဗစ်အကြောင်းပြရတာပေါ့လေသူတို့လှုပ်ရှင်တာလှုပ်လို့ရနေတဲ့အချိန်ပဲဗျာကိုရီးယားဘာပြောလို့ရခံစားရတာတခုပဲရှိတော့ဗျာ
ပုံမှန်အတိုင်းပြောင်းလဲကြရဆိုရင်တော့ထောင်ကျပြီးသားကျင်းသားတွေဟာမိသားစုနဲ့ပုံမှန်တွေ့ခွင့်ရမှာဖြစ်ပေမဲ့ကိုဗစ်ကန့်သတ်ချက်စီးမြင်တွေရဒီအခွင့်အရေးကိုတားမြစ်ခံထားရပါတယ်နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးတင် EPPS စီးရင်ရအနာသိမ့်ပြီးချိန်ကနေအခုဇူလိုင်လ23ရက်နေ့ထိဖမ်းဆီးထိန်းသိမ်းခံထားသူ15000နီးပါးထဲမှာ1500နီးပါးဟာပြစ်ဒဏ်တွေချမှတ်ခံရပြီးဖြစ်ပါတယ်။ဒီထက်မှာတော့အသက်18နှစ်အောက်အရွယ်ကလေး2ဦးအပါအဝင်အယောက်150နီးပါးကိုတည်ရန်တည်ချမှတ်ထားပါတယ်ခင်ဗျာ။